America in Burmese.
မင်္ဂလာညနေခင်းမှာတောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်ဇွန်လ3ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ1925ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မမြသဇင်အောင်ကတာဝန်တင်ဆက်သွားပါမယ
်ကျွန်မသင်္ကီထိုက်ပါရှင်နျူကလ িয়ার အစီအစဉ်တွေကိုမြောက်ကိုရီးယားဘက်ကဖျက်မှဒဏ်ခတ်ပိတ်ဆို့မှုကနေတက်တာရရမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။တရုတ်အပေါ်အမေရိကန်ကအခွန်တိုးကောက်ရင်တော့နှစ်နိုင်ငံသဘောတူညီချက်တွေကတက်ရောက်မှုရှိမှာမဟုတ်ဘူးဆိုပြီးတရုတ်ဘက်ကသတိပေးပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ပြည်နယ်လေးခုမှာရှိတဲ့ဒုက္ခသည်36,000ကျော်နေထိုင်တဲ့ IDB စခန်းပေါင်း140ကျော်ကိုနိုင်ငံတော်အစီအစဉ်နဲ့ပိတ်သိမ်းဖို့စီစဉ်နေပါတယ်။ IDB ဒုက္ခသည်တွေနေရာရင်းပြန်ဖို့အဆင်သင့်ဖြစ်နေပါပြီလား
။ဒီနိုင်ငံတော်အစိုးရအနေနဲ့ဒီ IDB စခန်းတစ်ချို့တွေကိုချက်သိမ်းဖို့အတွက်ကလှုပ်ဆောင်ရဆိုတဲ့အကကျွန်တော်တို့တစ်ခါပြောမယ်ဆိုရင်တော့ကောင်းပြီလေလေနဲ့ဒါကတကယ်လှုပ်ဆောင်ရမယ့်အရေးကြီးတဲ့အရာဖြစ်ပါဘူး။ဒါပေမဲ့အရေးကြီးတဲ့အရာစတဲ့အချိန်မှာ
IDB တွေကိုကူညီနေသူတူပြောသွားတာပါ။အပြည့်အစုံကိုသတင်းတွေအပြီးမှနားဆင်ရပါမယ်။ဒီကြောင်းနဲ့တူထိုင်းမလေးနယ်စပ်မှာမလေးရှားကိုခိုးဝင်မှုကြိုးစားတဲ့မြန်မာ20ဦးကိုဖမ်းမိခဲ့တဲ့အကြောင်း Belgian နိုင်ငံ Brussels မှာဇူလိုင်လကျင်းပမဲ့ထိပ်သီးညီလာခံအတွက် NATO မြောက် Atlantic စစ်ဆာချုပ်အဖွဲ့ပြင်ဆင်နေချိန်မှာလုံခြုံရေးအခြေအနေ American နိုင်ငံ Virginia ပြည်နယ်ကင်းထောက်လူငယ်အဖွဲ့မှာ main ကလေးငယ်တွေပါဝင်လာတော့မယ့်အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုသားညုံတို့ကပြောပြပေးပါအောင်ရှင်။
မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းရင်အမှန်တကယ်လုံးမှနိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလွန်ခြုံရေးကောင်စီဆုံးဖြတ်ချက်အတိုင်းအလုံးစုံဆက်ပြီးကျင့်သုံးသွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်ကဒီကနေ့တနင်္ဂနွေနေ့စင်ကာပူနိုင်ငံခီးစဉ်အဆုံးသတ်မှာပြောဆိုခဲ့တာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးကိုနောက်ကျောင်းပြန်မလှည့်နိုင်တဲ့ခိုင်မာတဲ့တက်တီရီပြတ်တာနိုင်မှတက်တာရရမယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုတာဖြစ်ပါတယ်။တောင်ကိုရီးယားဂျပန်ကာကွယ်ရေးဝန်ကြီးတွေနဲ့အတူပြုတ်လုတဲ့ဆွေးနွေးပွဲမှာအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲအပေါ်မှာချင့်ချိန်မျှော်လင့်ကြဖို့လဲကာကွယ်ရေးဝန်ကြီးကရည်ရွယ်ပြောဆိုခဲ့ပါတယ်။စစ်ဆန်ညှိနှိုင်းရေးမှာအထက်အငော့တွေရှိလာနိုင်တာကိုမှန်းထားရပါမယ်လို့ဝန်ကြီးမက်တစ်ကပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ကြားဖြစ်လာမယ်လို့မှန်းထားတဲ့ထိပ်သီးဆွေးနွေးပွဲအတွက်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကြားမှာတော့ပြင်ဆင်နေကြဆဲဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲကိုဇွန်လ12ရက်နေ့စင်ကာပူမှာလုပ်ဖို့စီစဉ်ထားတာပါ။ Trump နဲ့ Kim တို့ရဲ့ထိပ်သီးဆွေးနွေးပွဲမှာတော့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့တွေအရေးမဆွေးနွေးဘူးလို့မနေ့စနေနေ့တုန်းကကာကွယ်ရေးဝန်ကြီးကပြောဆိုထားပါတယ်။ဆွေးနွေးမှုတွေမှာတော့တစ်ဖက်နဲ့တစ်ဖက်ဘာတွေတောင်းဆိုကြမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးသလိုဆွေးနွေးပွဲကဘလောက်ကြာမလဲဆိုတာကလည်းမသိရသေးပါဘူးရှင်
။ဂျော်ဒန်နိုင်ငံမှာတော့အစိုးရရဲ့ချွေတာရေးအစီအစဉ်ကိုထောင်နဲ့ချီတဲ့ဂျော်ဒန်ပြည်သူတွေစနေနေ့တုန်းကစီယုံဆန္ဒပြခဲ့ကြပါရယ်။ဇင်းနှုံတိုးမြင့်နာနဲ့အခွန်ကောက်တိုးကောက်ဖို့အပါအဝင်အစိုးရ၃စိတ်ချွေတာရေးအစီအမံတွေကိုဆွေးနွေးကမကြခင်ကပြုလုပ်ခဲ့တာပါ။ဝန်ကြီးချုပ်ယုံအနီးမှာဆန္ဒပြကြသူတွေကိုလူစုခွဲဖို့အတွက်ထိကရုံနှိမ့်နေရေးတွေကမြေယိုဘုံအသုံးပြုခဲ့တယ်လို့ပဲဆန္ဒပြသူတွေနဲ့ရဲတွေကြားမှာယုံရင်ဆန်ခံဖြစ်ခဲ့ရပါတယ်။အစိုးရဖြုတ်ချယူကြေးကြော်တန်တွေကိုဆန္ဒပြသူတွေကအော်ဟစ်ခဲ့ပါတယ်။စနေနေ့စောပိုင်းတုန်းကတော့ဘီအန်အဗ်ဒူလာတူဟာဂျော်ဒန်ဝန်ကြီးချုပ်အပါအဝင်အစိုးရဖွဲ့ဝင်ကြီးတွေနဲ့ဒီအကြီးတန်းလူမျိုးရေးတာဝန်ရှိသူတွေကိုတွေ့ဆုံခဲ့ပါတယ်။အခုလိုမျိုးဒီဗန်ဒန်ကိုကြီးဆိုင်ရာပြည်ပြင်ပြောင်းလဲမှုဟာဝင်းဒိုးဝင်ပိုးတွေကိုဂျော်ဒန်နိုင်ငံသားတွေအတွက်မဖြစ်သင့်ဘူးဆိုပြီးတော့ဘီအန်ကပြောဆိုခဲ့တဲ့အကြောင်းအစိုးရပိုင်းသတင်းတွေမှာရည်ညွှန်းဖော်ပြပါတယ်။ဘီအန်အဗ်ဒူလာဟာဂျော်ဒန်နိုင်ငံမှာတော့နိုင်ငံတော်မူဝါဒပိုင်းတွေမှာနောက်ဆုံးအဆင့်အဆုံးဖြတ်ပြီးနိုင်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းလူထုကတော့သူခန့်ထားတဲ့အစိုးရကိုပဲမကြည်မနက်ဒေါသဖြစ်လေရှိပါတယ်။ဂျော်ဒန်နိုင်ငံမှာကြုံရတဲ့ကြွေးမြီပြဿနာကိုဖြေလျှော့နိုင်မှုအတွက်စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့နိုင်ငံတကာမီရှင်တွေကတွန်းအားပေးနေကြတာဖြစ်ပါတယ်ခင်ဗျာ
။တရုတ်ကုန်ပစ္စည်းတွေအပေါ်ခွန်တိုးကောက်ဖို့အရေးယူဆောင်ရွက်ဖို့အမေရိကန်ဘက်ကချင်းချောက်ထားတဲ့အတိုင်းလက်တွေကျင့်သုံးလာရင်တော့နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေကတက်ရောက်မှုရှိလာပါမဟုတ်ဘူးလို့တရုတ်ဘက်ကအမေရိကန်ကိုဒီကနေ့တနင်္ဂနွေနေ့မှာသတိပေးပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးအငင်းပွားမှုကိုရှော့ချနိုင်ရေးရည်ရွယ်ပြီးအမေရိကန်ကုန်သွယ်ရေးဝန်ကြီးဝေဘာ ရော့စ်နဲ့တရုတ်ဒုတိယဝန်ကြီးချုပ်လီယူ ဟေးတို့ရဲ့ဒီကနေ့ဘေကျင်းမြို့တော်ကတကြော့ပြန်ဆွေးနွေးပွဲအပြီး တရုတ်ဖက်ကအခုလိုသတိပေးတာဖြစ်ပါတယ်တရုတ်ဖက်ကကုန်သွယ်ရေးအသာစီးရနေတာကိုရှော့ချဖို့ဒီဆွေးနွေးပွဲမှာဂရီးပြုပါတယ်ကျောက်ယူထိုင်နိုင်ငံတော်အေဂီဟာမှာလုပ်တဲ့ဆွေးနွေးပွဲမှာတော့တရုတ်ဖက်ကဝယ်ယူနိုင်တဲ့အမေရိကန်ပို့ကုန်တွေနဲ့ပတ်သက်ပြီးအသေးစိတ်ဆွေးနွေးကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီး Ross ကပြောပါတယ်ဒါပေမဲ့ဆွေးနွေးပွဲကနေပူရဲကြီးညာချက်လဲမထွက်သလိုတဖက်ဖက်ကနေလည်းအသေးစိတ်ထုတ်ပြန်တာမျိုးမရှိဘဲအဆုံးသတ်သွားပါတယ်။မီလန်လယ်ပိုင်းတို့ကဝါရှင်တန်မှာကျင်းပတဲ့အစ်မြင့်ရရှိကြီးများဆွေးနွေးပွဲမှာတော့အမေရိကန်လေယာထွက်ကုန်တွေစွန့်အင်ထုတ်ကုန်တွေကိုတရုတ်ဖက်ကပို့ပြီးဝယ်ဖို့တရုတ်ကိုယ်စားလှယ်တွေကကတိပြုခဲ့တာပါ။ဘေကျင်းမြို့တော်ဆွေးနွေးပွဲမှာတော့အမေရိကန်ကုန်သွယ်ရေးဝန်ကြီး Ross နဲ့အတူစိုက်ပျိုးရေးဗန်ဒါယင်းနဲ့ကုန်သွယ်ရေးတာဝန်ရှိသူတွေလိုက်ပါသွားတာပါ။တရုတ်ဒုတိယဝန်ကြီးချုပ်ဘက်ကတော့တရုတ်ဗဟိုဘဏ်အုပ်ချုပ်ရေးမှုနဲ့ကုန်သွယ်ရေးဝန်ကြီးတို့နဲ့အတူတက်ရောက်ဆွေးနွေးပါတယ်။တရုတ်တို့ကနိုင်ငံခြားကုမ္ပဏီတွေအပေါ်ဖိအားပေးတာမျိုးခိုးယူတာမျိုးတွေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကကန့်ကွက်ထားတဲ့ကိစ္စတွေကိုအခုဆွေးနွေးပွဲမှာထည့်သွင်းခဲ့သလားဆိုတာကလည်းရှင်းရှင်းလင်းလင်းမရှိလှပါဘူးရှင်
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာ Ebola virus ပိုးရှိတယ်လို့သံသယဖြစ်လူနာ၅ဦးထပ်တွေ့ထားပါတယ်။ကွန်ဂိုရဲ့ဝန်ဂါဒါဒေသမှာဒီဖျားနေတဲ့လူနာ၂ဦးနဲ့ဘီဂိုရိုဒေသမှာလူနာ3ဦးအီဘိုလာပိုးရှိတယ်လို့ကွန်ဂိုကျမ်းမာရေးတာဝန်ရှိသူတွေကတန်လျာဖြစ်ထားတဲ့အကြောင်း AFP သတင်းကစနေနေ့ကနေပြီးထုတ်ပြန်ပါတယ်။အဲ့ဒီဒေသနှစ်ခုစလုံးဟာအနောက်မြောက်ပိုင်းအီကွေဒေါ်ပြည်နယ်တွေကဖြစ်ပါတယ်။အီဘိုလာဗိုင်းရပ်စ်ပိုးရှိတဲ့ပထမဆုံးလူနာကိုဘီဂိုရိုဒေသမှာမေလ10ရက်နေ့ကတွေ့ခဲ့တာပါ။အဲ့ဒီနောက်ထပ်အီဘိုလာပိုးရှိတဲ့သူ50ထက်မနည်းကိုလည်းတွေ့ခဲ့ရပြီးတော့အဲ့ဒီထက်က25ဦးသေဆုံးခဲ့ရပါတယ်။2016ခုနှစ်တုန်းကလူပေါင်း18,000ဒီကမှာခင်ဗျာလူပေါင်း 28,600 ကျော်မှာ Ebola virus ပိုးတွေ့ခဲ့ရလို့ဒီ North Africa ဒေသမှာကြီးမားတဲ့ရောဂါကပ်ဆိုးကြီးလိုမျိုးဖြစ်ခဲ့ရပါတယ်။အဲ့ဒီဖြစ်ပြီးကလေးကဆိုရင်တော့အခုဖြစ်ပျက်ဟာတကြော့ပြန်ဖြစ်လာတဲ့စိုးရင်စရာအခြေအနေပါ။ကွန်ဂိုနိုင်ငံမှာစဖြစ်ကလေးကဆိုရင်တော့လူနာ38ဦးမှာ Ebola virus ပိုးတွေ့ရပြီးတော့အခြား73ဦးမှာတန်လျာဖြစ်ပေါ်အနေထားတွေ့ရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမေလ30ရက်နေ့ကထုတ်ပြန်ပါတယ်။ Ebola virus ကောက်ကစီ2ကာကွယ်ဆေးထုတ်ဖို့ကိုလည်း WHO ကနေပြီးတော့ပြင်းထန်ကြိုးပမ်းနေပါတယ်။ Ebola virus ပိုးစတွေ့ရတဲ့1980ခုနှစ်ကာလတွေကလေးကဆိုလို့ရှိရင်ကိုကိုနိုင်ငံမှာအခုလိုမျိုးရောဂါကပ်ပြီးကျောင်းရတာဒါဆိုရင်9ချိန်မြောက်ရှိသွားပါပြီ။ Ecuador ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ Ambadaga မှာဒီ Ebola ရောဂါသည်နဲ့ထိတွေ့သူလူပေါင်း900လောက်ကိုရောဂါကာကွယ်ဆေးထိုးပေးထားတယ်လို့ WHO ရဲ့ရေးပေါ်တုံ့ပြန်မှုဆိုင်ရာအကြီးအကဲက VOA ကိုတောက်ကြနေကပြောခဲ့ပါတယ်။အခုအချိန်ထိတော့ဒီ virus ပိုးဟာမြို့ပေါ်မှာပြန့်နှံ့လာတာမျိုးတော့ရှိပုံမရသေးဘူးလို့လည်းဆိုပါတယ်ခင်ဗျာ။
UAE American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် UAE မြန်မာဘိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံတွင်းကပြည်နယ်နဲ့တိုင်းသုံးခုတို့ကပြည်ပခဌာန်ခံရသူတွေချို့တဲ့သူတွေနဲ့အလုလက်မဲ့မိသားစုတွေအတွေ့ကာတာလာချန်းညီအသင်းကရိတ်ခါထောက်ပံ့ခဲ့ကြောင်းကာတာအခြေစိုက်သည်ဖီနီဆူလာသတင်းကဖော်ပြပါတယ်မွတ်စလင်တို့ရဲ့ရမဒန်ဥပုပ်လလှူဒန်းမှုအစီအစဉ်နဲ့ဒေါ်လာ9000ကျော်တန်ဖိုးရှိတဲ့ရိတ်ခါထုတ်တွေကိုမိသားစုပေါင်း1800ကျော်လူပေါင်း12500ကိုဖြန့်ဝေပေးအပ်ခဲ့ကြောင်းကြေညာချက်မှာဖော်ပြတာပါရှမ်းပြည်နယ်လာရှိုမန္တလေးတိုင်းမိထီလာနယ်ရခိုင်ပြည်နယ်စစ်တွေမြို့တို့မှာရိတ်ခါဖြန့်ဝေခဲ့တာဖြစ်ပါတယ်ဖြန့်ဝေပေးတဲ့ရိတ်ခါဒုတ်တွေထဲမှာတော့ဆန်ခောက်ဆွဲချောက်စီပဲအမဲသားစီတဘူးငရုတ်သီးကြက်သွန်တကြားနဲ့နှုတ်စီတို့ပါဝင်ပါတယ်မြန်မာနိုင်ငံကကာတာလာချန်းညီအသင်းကနေအစီအစဉ်ကိုအကောင့်ထည့်ဖော်တာဖြစ်ပါတယ်ကာတာလာချန်းညီအသင်းကမြန်မာနိုင်ငံမှာ2012ခုနှစ်ကတည်းကလုပ်ငန်းတွေဆောင်ရွက်နေတာဖြစ်ပြီးပရိပခဒံခံရသူတွေနဲ့တဘာဝဘေးဒဏ်တင့်သူတွေအတွက်အမိုးအကာအသက်မွေးဝမ်းကြောင်းကျန်းမာရေးဆောင်ရှောက်မှုတွေကိုပေးအပ်နေတာဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာတရားသူကြီးချုပ်ယာရီကနေပြီးတော့ထုတ်ခံရတဲ့ပတ်သက်လို့ဝေဖန်ပြောကြားခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးအရာရှိတူကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ပြောဆိုသွားပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ပြည်တွင်းရေးကိစ္စတွေကိုဝေအောင်မစွတ်ဖက်ဖို့ဆိုပြီးတော့သမ္မတဒူတာတေကတရားရေးလွတ်လပ်မှုဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကော်စလေဒီကိုဂါစီယာဆိုင်ယန်ကိုကြံတဲ့တုံ့ပြန်ပြောဆိုလိုက်တာပါသူရဲ့ထုကုစဲတာဝန်ကိုလည်းသူ့အနေနဲ့အသိမှတ်မပြုဘူးဆိုပြီးတော့ဒူတာတေးကပုတ်ကိုရီးယားတုံ့ပြန်ပြောပါတယ်တောင်ကိုရီးယားနိုင်ငံကိုတရားဝင်ခီးစဉ်သွားဖို့အတွက်လမ်းမှာဒီသတင်းတောက်တူမေးမြန်းတာကိုဖိလစ်ပိုင်သမ္မတကခုလိုမျိုးပြောဆိုတုံ့ပြန်တာပါ ဖိလစ်ပိုင်နိုင်ငံတရားသူကြီးချုပ်မာရီယာလော်ဒစ်စကရီနိုကိုသမ္မတဒူတာတေကလူပုံလည်းပြစ်တင်ဝေဖန်ပြောဆိုခဲ့ပြီးတဲ့နောက်ယာရုတာဝန်ကနေပြီးတော့ဖယ်ရှားလိုက်တဲ့လုပ်ရဟာတရားရေးလွတ်လပ်ခွင့်ကိုထိပါစေပြီးတော့ဖိလစ်ပိုင်နိုင်ငံရဲ့ဒီမိုကရေစီအတွက်လည်းအန္တရာယ်ဖြစ်စေတယ်လို့ကုလသမဂ္ဂရဲ့ထူးကိုစလေဂါစီယာဆိုင်ယန်ကမနီလာမြို့မှာကြာသပတေးနေ့ကပြောဆိုခဲ့တာပါဒူတာတေဟာရင်းနှုံးကလည်းဒီကုလသမဂ္ဂထူးကိုစလေတွေကိုခုလိုပဲပြင်းပြင်းထန်ထန်ဝေဖန်တုံ့ပြန်လေးရှိပါတယ်ဖိလစ်ပိုင်နိုင်ငံတွင်းတရားမဝင်မှုရဲ့စီဝါနှိမ့်နေရေးစီမံချက်တွေအတွင်းလူပေါင်းထောင်ကနန်းတည်ဆုံးခဲ့ရတဲ့ဖြစ်ရပေါ်မှာကုလသမဂ္ဂတာဝန်ရှိသူတွေကဝေဖန်ခဲ့ကြပြီးတော့ဒီပေါ်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုလည်းတောင်းဆိုထားကြပါတယ်ဖိလစ်ပိုင်တရားသူကြီးချုပ်ယာရုကနေပြီးတော့ထုတ်ပယ်ခံရတဲ့ကိစ္စဟာဖိလစ်ပိုင်နိုင်ငံရဲ့အဖွဲ့ဝင်15ဦးပါတရားရုံးချုပ်နဲ့ခြားတရားရေးဌာနတွေကပါပြင်းထန်ဆုံးချင်းချောက်မှုတရားဖြစ်စီတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ် Garcia Sayan က AP သတင်းဌာနနဲ့မေးမြန်းခန်းတစ်ခုမှာပြောဆိုသွားတာဖြစ်ပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းခရိုင်မှာတွေ့ခဲ့ရတဲ့ဝေလာငါးကြီးကိုအသက်ကယ်နိုင်မှု၅ရက်ကြာဆေးကုခဲ့ပေမဲ့တည်ဆုံးခဲ့ရပြီးတဲ့နောက်မှာတော့ဝေလာငါးကြီးရဲ့အစာအိမ်ထဲကနေအလေးချိန်18ပေါက်ရှိတဲ့ပလတ်စတစ်အမှိုက်80တွေ့ရတဲ့အကြောင်းထိုင်းပင်လယ်ပြင်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဆုံးခလာခရိုင်တွင်းကတူးမြောက်တစ်ခုမှာဝေလာငါးကြီးကိုပြီးခဲ့တဲ့တနင်္လာနေ့ကတွေ့ခဲ့ရပြီးတဲ့နောက်တိရိစ္ဆာန်ဆေးကုဆရာဝန်အဖွဲ့ကကုသခဲ့ကြတာပါ။ဒါပေမဲ့ပြီးခဲ့တဲ့တောက်ချာနေ့တုန်းကဝေလာငါးကြီးကပလတ်စတစ်85ကိုအန်ထုတ်ခဲ့ပြီးတဲ့နောက်ပိုင်းတည်ဆုံးသွားတာလို့ပင်လယ်ပြင်နဲ့ကံရိုးတန်းအရင်းမြစ်ဆိုင်ရာဌာနကသူ့ရဲ့ website မှာပြောဆိုထားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းချင်တဲ့သတင်းလွှာတွေကိုနားဆင်ရပါမယ်ပြည်နယ်၄ခုမှာရှိတဲ့ဒုက္ခသည်ပေါင်း 36,000 ကျော်နေထိုင်တဲ့ IDP စခန်းပေါင်း 140 ကျော်ကိုနိုင်ငံတော်စီစဉ်နဲ့ပိတ်သိမ်းဖို့ဆောင်ရွက်သွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကပြောဆိုလိုက်ပါတယ်အခုချိန်တိုင်းဒေသတွေမှာစစ်ရေးတင်းမာနေစေမှု IDP ဒုက္ခသည်တွေအတွက်ဒေသရင်းလုံခြုံရေးကစိုးရိမ်စရာအနေအထားဖြစ်နေစေဖြစ်ပြီး IDP တွေအတွက်ဘေးကင်းလုံခြုံမှုသူတို့ရဲ့လူမှုဘဝတွေရယ်ပြန်လည်ဝင်ရောက်တဲ့ဘဝအာမခံချက်ပေးနိုင်တဲ့အနေအထားအဆင်သင့်မဖြစ်သေးဘဲနဲ့ IDP စခန်းတွေကိုပိတ်သိမ်းဖို့အစီအစဉ်ကမဖြစ်သင့်ပါဘူးလို့ IDP တွေကိုကူညီပေးနေသူတွေကပြောပါတယ်အသေးစိတ်ကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်
ဟုတ်ပါတယ်နိုင်ငံတော်ကဦးဆောင်ပြီးတော့တတိုင်းမြေလုံးအတိုင်းအတာနဲ့ပြည်နယ်၄ခုမှရှိတဲ့မြို့နယ်15မြို့နယ်က IDP စခန်းပေါင်း140ကျော်ကိုပိတ်သိမ်းနိုင်ရေးနိုင်ငံတော်အစီအစဉ်နဲ့ဆောင်ရွက်သွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကဂျွန်လ၂ရက်နေ့နေပြည်တော်မှာကျင်းပတဲ့ IDP စခန်းများပိတ်သိမ်းရေးမဟာဗျူဟာစီမံချက်ရေးဆွဲရေးအလုပ်ရုံဆွေးနွေးပွဲမှာပြောဆိုသွားပါတယ်အကြောင်းမျိုးမျိုးကြောင့်ဖွင့်လှစ်ထားတာကြာမြင့်နေပြီဖြစ်တဲ့ IDP စခန်း140ကျော်က IDP ပေါင်း3,600ကျော်နေထိုင်နေကြတာဖြစ်ပြီးဒီ IDP စခန်းတွေကိုပိတ်သိမ်းနိုင်ရေးနိုင်ငံတကာနဲ့ပူးပေါင်းပြီးတော့နိုင်ငံတကာစံချိန်စံညွှန်းနဲ့အညီဆောင်ရွက်သွားဖို့မူဝါဒအစီအစဉ်တွေရေးဆွဲပြီးတော့အရှိန်အဟုန်မြင့်ဆောင်ရွက်သွားမှာဖြစ်တယ်လို့လူကယ်ပြန်ဝင်ကြီးကပြောဆိုခဲ့တာပါဒါပေမဲ့ဒီလိုမျိုးစခန်းတွေမှာနေထိုင်နေရတဲ့မိမိတို့ရဲ့အိုးအိမ်တွေကနေဘေးလွတ်ရာကိုတင်းရှောင်နေရသူ IDP တွေအနေနဲ့စခန်းတွေပိတ်သိမ်းခဲ့လို့ပြည်လဲနေရာချထားပေးဖို့အစီအစဉ်တွေကရောသူတို့အတွက်တကယ်ဘေးကင်းလုံခြုံစိတ်ချရတဲ့အနေအထားဖြစ်နေပါပြီလားလူနေမှုဘဝတွေတဲ့ပြန်လဲဝင်ရောက်လုတ်ကင်နိုင်မှုခိုင်မာတဲ့ဘဝအာမခံချက်တွေရှိနေပြီလားဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေတယ်လို့ IDP ကချင်ဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ကိုလမ်ဆွန်ကပြောပါတယ
်ဒီလေလောအစိုးရအနေနဲ့ဒီ IDP စခန်းတချို့တွေကိုချက်ဖိတ်ဖို့အတွက်ကလုတ်ဆောင်ရဆိုတဲ့အကကျွန်တော်တို့တစ်ခါပြောမယ်ဆိုရင်တော့ကောင်းပြီလေလေနဲ့ဒါကတကယ်လုတ်ဆောင်ရမယ်အရေးကြီးတဲ့အရာမဟုတ်ပါဘူးဆိုတော့အရေးကြီးတဲ့အရာကတော့ကျွန်တော်အဓိကဒီစိုက်ပွဲတွေဝင်းချိုင်းကိုအဓိကဦးစားပေးမှုမဟုတ်ပဲဒီ IDP ဒီကိုတက်ချက်လုပ်ပြီးမှဒီလိုမျိုးလုပ်ဆောင်မှုကကျွန်တော်တို့ data ခံတွေကဒါကိုတော်တော်လေးမျက်ကွန်းထုတ်ရှာဖြစ်တာပေါ့နော်ဆိုတော့ပထမဦးဆုံးနေတော့အစိုးရအနေနဲ့ကျွန်တော်လုပ်ဆောင်ရမယ့်အခန်းကဏ္ဍကတော့ဒီ data ခံပြည်သူလူထုတွေတော်လည်းကောင်းကျွန်တော်တို့ data မှာဒီလိုမျိုးတိုက်ပွဲကြောင့်ဆက်ပြီးတင်ဆောင်ရတဲ့ပြည်သူတွေကိုအမှန်တကယ်ဒီအတိုင်းပြင်ပြီးမှရှင်းလင်းပြီးမှဒီလိုမျိုးခံစားနေတယ်ဒီလိုမျိုးရင်ဆိုင်နေရတယ်အမှန်တကယ်ကောဒီလိုမျိုးကျွန်တော်စစ်ဆောင်ပြည်သူတွေကတော့မိမိရဲ့ data မှာတကယ်လုံခြုံပြီလားတကယ်ကျွန်တော်တို့ဒီနေရာမှာစစ်တပ်တွေကျွန်တော်တို့ကမရှိတော့ဘူးလားဒီဘက်ကိုကျွန်တော်တို့ထုတ်ရှင်းဒီလိုမျိုးရှင်းရေးကောင်းစင်တဲ့ကျွန်တော်ကစစ်သားတွေမလာတော့ဘူးလားဆိုတဲ့ဒီဟာကိုကျွန်တော်ကတကယ်ကိုကျွန်တော်တို့ရှင်းရေးတိုင်ပြည်ပြီးမှလုံဆောင်မှုမဟုတ်ပဲနဲ့နိုင်ငံတော်ရှင်းရကဒီထင်တယ်လို့ကျွန်တော်တို့ကဟိုရှင်းရနေတဲ့ဒီလိုမျိုးလုံဆောင်မှုဆိုတာကတော့ကျွန်တော်တို့ဒေတာခံတွေတက်တာတော်တော်လေးစဉ်းစားစရာဖြစ်နေတာပေါ့နော်
အလားတူပဲ IDP ဒုက္ခသည်စခန်းတွေကိုပိတ်သိမ်းနိုင်မှုအတွက် IDP ရဲ့သဘောဆန္ဒသူတို့ရဲ့စိုးရင်ပူပန်မှုစိတ်ပိုင်းဆရာပြန်လဲကူစားနိုင်ရင်ရေရှည်ဆောင်ရွက်မှုတွေအပြင်ဒုက္ခသည်တွေရဲ့သဘောထား IDP ကိုကူညီကယ်ဆယ်ပေးနေသူတွေရဲ့အကြံပြုချက်တွေကိုလည်းအရင်ဆုံးကွင်းဆင်းလေ့လာမေးမြန်းသင့်ပါတယ်လို့ IDP အရေးဆောင်ရွက်ပေးနေတဲ့ဒေါ်မယ်ရီတွန်ကလည်းပြောပါတယ်
ဒီကေပဲခုလက်ရှိဒုက္ခတွေကမှရှိနေတဲ့ IDP ကပြည်သူ့ရဲ့မြောက်ပြန်ဖို့ဆိုရင်လည်းဒါဘေးကင်းလုံခြုံနဲ့တကုံတက်ခါရှိရနေတဲ့ကြောင့်ဖြစ်ဖို့လိုတယ်ပေါ့နော်အာဒီလက်ရှိအခြေအနေကျတော့ဘလို့မအောင်ဒီလိုအစီအစဉ်လုပ်ဖို့အတွက်ကတော့ဘလို့မဖြစ်နိုင်သေးတဲ့အခြေအနေမျိုးရှိသေးဘူးပေါ့နော်အခြေအနေပြန်မယ်ဟဲ့ဆိုဥပမာဒီလိုကပယ်ဆောင်ရှောက်မှုပေါ့နော် protection civilian protection နံပါတ်၄ဒါသူတို့ရဲ့ကပယ်ဆောင်ရှောက်မှုလုံခြုံမှုကအဓိကဖြစ်တယ်တောင်းနေနေတဲ့တော့ဒါ mind ပေါ့နော် mind risk ပေါ့လေနော် mind အဲ့ဒီတော့အဲ့ဒါအရင်ကြီးကြီးလို့ပေါ့လေနော်ကိစ္စတွေကပြန်လဲဆိုကျမတို့လူတွေပြန်နေတော့လည်းဒါတော့မဟုတ်ဘူးပေါ့မလေးဒီကခံနေတဲ့ volunteer IDP ကိုလည်းဒီလိုပုံစံပေါင်းလို့ရှိမှဖြစ်တဲ့တိုင်းဆွေးနွေးမှုအချင်းချင်းလုပ်ပြီးမှလုပ်ရမှာဖြစ်တယ်ဒါတစ်ခါတက်ကအစီအစဉ်တွေဖြစ်နေတယ်လို့ပြောပြတာဘလို့မှဟိုကနိုင်ငံတကာလူ့စင်ဖာနာမှာဆောက်ကားမှုဆိုင်ရာစီးပွားရေးကဥပဒေအရမ်းနဲ့ကြားချုပ်ပတ်ပြီးသားဖြစ်တယ်လူခွင့်လည်းချုပ်ပေါက်ခဲ့ပေါ့လေနော်ဒါဘလို့မှလည်းမဖြစ်သေးတဲ့အချင်းကြီးပေါ့
ဒါအပြင်အစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ IDP တွေဘလို့ပေါ်ပေါက်လာရသလဲဘာကြောင့် IDP စခန်းတွေဖွင့်လှစ်ခဲ့ကြရပါသလဲဆိုတော့အခြေခံအကြောင်းရင်းတွေကိုသိဖို့လိုပြီးတော့ဒီ IDP တွေဖြစ်ပေါ်လာရတဲ့အဓိကအကြောင်းရင်းခံတစ်ခုဖြစ်တဲ့တိုင်းရင်းဒေသတွေကိုတပ်မတော်ရဲ့ထိုးစစ်ဆင်နေတာတွေကိုလည်းအမြန်ဆုံးရပ်ဆိုင်အောင်အရင်ဦးဆုံးဦးစားပေးဖြေရှင်းပေးဖို့လိုတယ်လို့ကိုလမ်းဆောင်ကပြောပါတယ်
အမှန်တော့ရဒီလိုမျိုးထိုးစစ်ဆင်မှုတွေတိုက်ပွဲတွေကိုဘယ်လိုမျိုးကျွန်တော်တို့ချုပ်နှိမ်ပြီးမှလေလေရှင်းရှင်းဆိုတဲ့အကောင်းဆုံးအောက်ကနေစစ်ဆင်ရေးတွေကိုကျွန်တော်အစိုးရချုပ်နှိမ်ပြီးမှကျွန်တော်ဒီ IDP စိတ်ဆောက်ကိုကျွန်တော်လုံဆောင်ရမယ်ဆိုတော့တိုက်ပွဲတွေရှိနေတဲ့ကတော့ကျွန်တော်ဒီစစ်ဆောင်တွေကစစ်ပွဲတွေကတော့ဒုက္ခရောက်မှာပဲ
အခုဆိုရင်တော့ကချင်ပြည်နယ်ဗမောဒေသက IDP ဒုက္ခသည်စခန်းနဲ့တချို့ဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ IDP တွေရဲ့မိသားစုကိုရေးအချက်လက်တွေစတင်ကောက်ခံယူနေပြီဖြစ်ပြီးစခန်းပိတ်သိမ်းနိုင်ရင်ဒုက္ခသည်တွေပြန်လည်နေရရင်ပို့ဆောင်ရေးတွေစတင်စီစဉ်နေပြီလို့ဒုက္ခသည်ကူညီကယ်ဆယ်ပေးနေသူကပြောပါတယ်ပိတ်သိမ်းမှုစီစဉ်နေတယ်ဆိုတော့ IDP စခန်းတွေမှာ IDP ကတသိန်းကျော်လောက်ရှိနေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပေမဲ့အခုလက်တလောတိုက်ပွဲတွေကြောင့်မှနေရဒေသအသီးဒီမှာတိတ်ဆောင်နေရတဲ့ IDP ဥယေကဒီထက်မကတိတ်ချီရှိနေစေဖြစ်တယ်လို့လဲ IDP တွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင
်မဆုမမရှင်အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ထိုင်းမလေးနယ်စပ်စုံခလာခရိုင်ဟရိုင်မြို့မှာမလေးရှားကိုခိုးဝင်ဖို့ကြိုးစားနေတဲ့မြန်မာ22ဦးကိုဇွန်လ2ရက်နေ့ကဖမ်းဆီးမိခဲ့ပါတယ်ဒီနေ့အစကနေအဲ့ဒီလမ်းကြောင်းကဖမ်းဆီးမိတဲ့လူဦးရေဟာ900ထက်မနည်းရှိနေပြီလို့အလုံသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ထိုင်းချေဆိုင် VOA သတင်းတောင်မှအေးမာကသတင်းပေးပို့ထားပါရဲ့ရှင်
။ထိုင်းနိုင်ငံထဲမှာအစစ်အစေးအဖမ်းဆီးတွေများလာပြီးတဲ့နောက်မှတ်ပုံမတင်ထားတဲ့အလို့သမားတွေကိုထိုင်းအစိုးရကတင်းတင်းကြပ်ကြပ်ကင်တွယ်နေချိန်မှာပဲထိုင်းနိုင်ငံစွန်ခလာခရိုင်ခိုင်ရိုင်မြို့ကနေတဆင့်မလေးရှားနိုင်ငံတွေကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေကိုအစုလိုက်ပြုံလိုက်ဖမ်းဆီးမှုတွေရှိလာပါတယ်။ဇွန်လ2ရက်နေ့ကတော့စွန်ခလာခရိုင်ခိုင်ရိုင်မြို့မှာမလေးရှားကိုခိုးဝင်ဖို့အတွက်လူပွဲစားတွေကစီစဉ်ပေးထားတာကိုထိုင်းရဲတွေကဖမ်းဆီးမိခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကမှတ်တမ်းနဲ့အလုပ်သမားရေးတာဝန်ခံဦးမင်းဦးကပြောပြပါတယ်
။စုံကလာခရိုင်ထဲမှာပဲလေ။အခုက22ရက်ယောက်ျားလေး19ရက်နဲ့မိန်းကလေး2ရက်။ဒါပေမဲ့တောက်လျှောက်ပဲဒီဇင်ဘာထဲမှာပြင်တယ်25ရက်နေ့တော့လည်း26ရက်လေ။24ရက်နေ့တော့ကျတော့ကျွန်တော်တို့စတာဝဲမှာဆိုရင်9ရက်။အဲ့ဒါကတော့သူတို့နာရဲ့26ရက်နေ့မှာအဲ့ဒီ9ရက်ကတော့ဒီရိုးရိုးအမှုနယ်ပြန်ဟိုပေါ့တရားမဝင်ခိုးဝင်မှုနယ်ပြန်လုပ်တယ်။ဒါပေမဲ့အဲ့ဒီ66ရက်ကျတော့လူကုန်ကူးမြောက်မယ်လို့ထင်တယ်။ဘာလို့ဆိုတော့သူတို့ကပိတ်လောင်ခံထားတာလေ။လမ်းကြောင်းကတော့ကျွန်တော်တင်များတာအဒီပေါ်ဆောင်ရနောင်းကလာများဒါပေမဲ့9ရက်အုပ်စုတော့ကတော့သူတို့ကဟိုပကြော့ဘက်ကနေလာရလို့ပြောတယ်။စီတာတွေကလည်းခဏခဏတွေ့ရတယ်။အနည်းဆုံးမရှိဘူး4-5တော့လို့ရှိကျွန်တော်တို့တည်တဲ့အုပ်စုတွေမှာတော့ရောက်ရအလုံးပေါင်းမယ်ဆိုလို့ရှိရင်150ဝန်းကျင်ရှိရဲ့
အခုဆိုရင်ကော့တောင်းရနောင်းလန်းကနေလူခိုးသွင်းမှုတွေလူကုန်ကူးမှုတွေအများအပြားဖြစ်နေပြီး2018ခုနှစ်နှစ်ဆကစလို့ယာနဲ့ချီရှိတဲ့မြန်မာတွေဟာမလေးရှားနယ်စပ်ဘက်ကိုခိုးဝင်ဖို့အတွက်လူပွဲစားတွေနဲ့လာရောက်ခဲ့တာကြောင့်ဖမ်းဆီးမှုတွေရှိနေတာပါအခုဆိုရင်နှစ်ဆပိုင်းကစပြီးအလို့သမားအသင်းဖွဲ့တွေတရှိတာတွေအပြင်တခြားအာဏာပိုင်တွေကဖမ်းဆီးမိတဲ့အစုအဝေးအရေးအတွက်ပေါင်း20ကျော်ရှိပြီးငါးလအတွင်းမှာဆိုရင်တော့အလုံးပေါက်မယ်ဆိုရင်လူရည်900ထက်မနည်းရှိတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင်
။မိုင်အေးမှာသတင်းပေးပို့ထားတာပါ တော်တာရှင်တို့အခုနားဆင်နေရတာက VOA American အတန်ရဲ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ Belgium နိုင်ငံ Brussels မြို့မှာဇူလိုင်လရဲ့ကျင်းပမဲ့ထိပ်သီးညီလာခံအတွက် NATO မြောက် Atlantic စစ်စာချုပ်အဖွဲ့ကပြင်ဆင်နေချိန်မှာပဲလုံခြုံရေးနဲ့ပတ်သက်လို့မရေမရာအခြေအနေတွေနဲ့လည်းရင်ဆိုင်နေရပါတယ်။အဖွဲ့ဝင်29နိုင်ငံပါဝင်တဲ့မဟာမိတ်အဖွဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေထဲမှာတော့အရှေ့ဥရောပကအဖွဲ့ဝင်တွေကိုတိုးချဲ့လက်ခံခဲ့တဲ့အတွက် NATO နဲ့ရုရှားနိုင်ငံကြားတင်းမာမှုတွေကြီးထွားလာနေတဲ့ကိစ္စဟာလည်းတစ်ခုအပါဝင်ဖြစ်ပါတယ်။ထိပ်သီးအစည်းအဝေးမတိုင်ခင်မှာနောက်ထပ်၄နိုင်ငံကလည်းအဖွဲ့ဝင်အဖြစ်ပူးပေါင်းလို့တဲ့သဘောထားတွေရှိပါတယ်။ဒီအကြောင်းကို VOA သတင်းတောက် James Bojack Zievski ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ်ရှင်။
ဖော်ဝင်စနေနိုင်ငံနဲ့1949ခုနှစ်ကစတင်ဖွဲ့စည်းခဲ့တဲ့ NATO ဟာအဖွဲ့ဝင်တွေကို9ချိန်တိုးချဲ့လက်ခံလာရကအခုဆိုရင်29နိုင်ငံထိရှိသွားပါပြီ။ NATO ဖွဲ့အတွင်းရေးမှူးချုပ် Jens Stoltenberg မိလာတဲ့ American သမ္မတအင်ပီရိုကိုရောက်လာစဉ်မှာလဲမဟာမိတ်ဖွဲ့တောင်တင်းခိုင်မာရေးအလေးထားပြောခဲ့တာ
ပါ။ We live in a more unpredictable world and then we need strong NATO.
ကျူတင်ခံမှန်းမှုမလွယ်တဲ့ကမ္ဘာကြီးမှာကျွန်တော်တို့နေထိုင်နေကြရတာပါ။ခိုင်မာအကောင့်နဲ့ NATO အဖွဲ့ရှိဖို့လို့ဆိုလို့ကျွန်တော်တို့လုံခြုံရေးအတွက်စိုက်ထုတ်ဖို့လည်းလိုအပ်ပါတယ
်မာမိတ်ဖွဲ့ခိုင်မာအကောင့်လာစေရေးအစီအစဉ်ထဲမှာတော့အဖွဲ့ဝင်တွေလက်ခံရေးလည်းပါဝင်တဲ့အကြောင်း NATO ဆိုင် American သမ္မတကြီးဖြစ်သူတက်လွတ်တော်အမဟောင်း K Bailey Hutchinson ကပြောပါတယ
် We are there to give them the standards to help them get there
အဖွဲ့ဝင်တွေဆန်ညင်ဆန်ညွန့်တဲ့အညီဖြစ်လာအောင်လို့ကျွန်တော်တို့ကဆောင်ရွက်ပေးပါတယ်ဒါကကျွန်တော်တို့ရဲ့တကပွင့်မူဝါဒဖြစ်တယ်လို့မျိုးအမတန်လည်းအကောင့်ပါတယ်
NATO တွင်မှုချုပ်ဟောင်းအလက်ဇန်ဒါဖက်ရှ်ဘောင်းကလည်းအဖွဲ့ဝင်တွေလက်ခံတဲ့ဒီလိုတကားဖွင့်ဝါဒဟာဘောကန်ဒေသမှာရုရှားရဲ့ဩဇာချက်ထွင်မှုတွေကိုတံပြန်ရမှာအထောက်အကူဖြစ်နိုင်တယ်လို့ဆိုပါတယ
် The Russians are perhaps a little bit more persistent and a little bit more unscrupulous in their methods
ရုရှားကပုံပြီးဒီဇိုင်းမှန်မှန်နဲ့မယိုးသားတဲ့နီလန်းတွေကိုသုံးနာတွေလည်းရှိပါတယ်ဘောကန်နောက်ပိုင်းနိုင်ငံတွေ NATO နဲ့မပူးပေါင်းအောင်ကြိုးစားနေတာလည်းကြားပါပြီးမက်ဆီဒိုနီးယားနဲ့ဂရိနိုင်ငံကြားမှာနာမည်ကိစ္စပြဿနာပေါ်နေတာကိုဖြေရှင်းနိုင်မဲ့အလားအလာရှိနိုင်တာကြောင့်အဖွဲ့ဝင်တွေအဖြစ်လက်ခံရည်ညှိနှိုင်းမှုတွေဟာဒီနှစ်တဲမှာတော့ဖြစ်လာနိုင်တဲ့အတွက်လဲအခုအချိန်မှာမက်ဆီဒိုနီးယားကိုအဓိကပြစ်မှတ်ထားနေတယ်လို့ထင်ပါတယ
်ချုပ်ချပန်ဆိုင်မှုကိုထိခိုက်နိုင်တယ်ဆိုပြီးမက်ဆီဒိုနီးယားရဲ့အမည်သတ်မှတ်ရေးအစီအစဉ်ကိုဂရိနိုင်ငံကခန့်ခွက်မှုကြောင့်ပြဿနာပေါ်နေတာတွေကိုအနောက်အင်အားစုတွေကကြားဝင်ဆက်ဆက်ပေးနိုင်ခဲ့မယ်ဆိုရင်တော့မက်ဆီဒိုနီးယားအနေနဲ့ NATO ဖွဲ့ဝင်ဖြစ်လာဖို့လမ်းပွင့်သွားနိုင်ပါတယ်။ဒါပေမဲ့လည်းအဖွဲ့ဝင်တွေဖြစ်ဖို့သက်ဆိုင်ရာနိုင်ငံတွေအနေနဲ့ NATO ရဲ့တင်းကျပ်တဲ့စည်းကမ်းတွေနဲ့ကန့်ညီဖို့လိုအပ်တယ်လို့လည်း NATO ဆိုင်ရာဗြိတိန်သမ္မတကြီးဆာရာ မက်ကင်တွတ်ရှာပြောပါတယ
်။ And those countries of the Western Balkans that wish to join NATO that meet the standards
NATO နဲ့ပူးပေါင်းချင်ကြတဲ့ Balkan အနောက်ပိုင်းကနိုင်ငံတွေအနေနဲ့တတ်မှတ်ထားတဲ့စံနှုန်းနဲ့ကန့်ညီမယ်ဆိုရင်အဖွဲ့ဝင်ဖြစ်လာနိုင်ပါတယ
်။မဟာမိတ်ဖြစ်ပူးပေါင်းမှုစံနှုန်းရှိတဲ့နိုင်ငံတွေစီးကို NATO website မှာအသစ်ပြင်ဆင်ဖြည့်ဆွက်ရမှာတော့ Ukraine, Bosnia Herzegovina, Georgia နဲ့ Macedonia နိုင်ငံတွေလည်းပါဝင်လာပါတယ်။ NATO ဖွဲ့ဝင်ဖြစ်တတ်မှတ်ချက်တွေထဲမှာတော့သက်ဆိုင်ရာနိုင်ငံတွေအနေနဲ့ပြည်တွင်းကုန်ထုတ်မှုပမာဏရဲ့200ခန့်နှုန်းကိုကာကွယ်ရေးအတွက်သုံးစွဲဖို့လည်းထည့်သွင်းထားတာပါ။ဒါပေမဲ့လည်းတစ်လုံးမှာတော့တတ်မှတ်ချက်တိုင်းလိုက်နာတဲ့နိုင်ငံဆိုလို့အမေရိကန်ပါဝင်အဖွဲ့ဝင်၅နိုင်ငံသာရှိနေစေလဲဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်မှုကိုအောင်လွင်ဦးပါရှင်ဒီစီဇန်ရဲ့နောက်ဆုံးသတင်းလွှာဖြစ်ကြအမှာကတော့အမေရိကန်ပြည်ထောင်စုမှာကြားမှလိန်မခွဲကြပဲတန်းတူအခွင့်ရေးရဖို့ကြဲကြဲလောင်လောင်တောင်းဆိုနေကြချိန်မှာဗာဂျီးနီးယားပြည်နယ်ကကင်းထောက်လူငယ်အဖွဲ့မှမိန်းကလေးငယ်တွေပါပါဝင်နိုင်အောင်လေ့ကျင့်တင်ကြားနေပါပြီစိတ်သက်စီကန်းနဲ့ကိုကျင့်တရားပိုင်းဆိုင်ရာမှာအဓိကလေ့ကျင့်သင်ကြားသွားမယ့်အကြောင်းကိုရိုက်တာသတင်းကိုအခြေခံပြီးကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ရှင်
။ရာဇုနှစ်တစ်နှစ်ကျော်ကြာယောက်ျားလေးတွေနဲ့ပဲဖွဲ့စည်းလာခဲ့တဲ့ကင်းတောက်လူငယ်အဖွဲ့မှာဒီနှစ်အောက်တိုဘာလကစပြီးအသက်9နှစ်နဲ့10နှစ်ကြားအရွယ်မင်းကလင်းငယ်တွေစတင်ပါဝင်လာနိုင်တော့မှာပါ။ဒီနှစ်ຫນွေဦးမှာအချိုးဆန်းသက်တဲ့အနေနဲ့စတင်တဲ့အစီအစဉ်မှာတော့မင်းကလင်းငယ်3000ကျော်ပါဝင်ပါတယ်။နှစ်တော်ကြာဆောင်ဆိုင်ခဲ့ပြီးအခုတော့သူလှုပ်ချင်တာတွေကိုလှုပ်လာနိုင်ပြီလို့အသက်10နှစ်အရွယ်ဆိုဖီယာရောဘတ်တိုရီကပြောပါတယ်။
My brother has been doing it for years and I've always loved coming to his pack meetings.
တမီးကတော့ကင်းတောက်လူငယ်အဖွဲ့ဝင်ဖြစ်လာအနှစ်တော်ကြာပါပြီ။ပုံမှန်လာစဉ်စီဝေးလာတက်ရတာ၊ရှေးဦးသူနာပြုသင်တန်းတက်ရတာ၊သူတို့အဖွဲ့နဲ့အတူတောင်တက်ရတာတွေကြိုက်ပါတယ်။ဒီနေ့ဒီမှာတော့ main clear တွေလည်းကင်းတောက်လူငယ်အဖွဲ့ထဲဝင်လို့ရမယ်လို့အမြဲမျှော်လင့်ခဲ့ပြီးတော့အခုတော့အဲ့ဒီအတိုင်းဖြစ်လာပါပြီ
။အသက်10နှစ်အရွယ်ဒန်နီဟိုင်ဒါကကြားမှမခွဲကြပဲအတူပူးပေါင်းဆောင်ရွက်ရတာကိုကြိုက်နှစ်သက်တယ်လို့ပြောပါရတယ်။
I mean, I don't really mind as long as I get to do it because it's really fun.
ဘယ်သူနဲ့ပဲဖြစ်ဖြစ်အတူတွဲလုပ်လို့အဆင်ပြေပါတယ်။ယောက်ျားလေးပဲဖြစ်ဖြစ်မိန်းကလေးပဲဖြစ်ဖြစ်ကိစ္စမရှိပါဘူး။ဘာလို့လဲဆိုတော့ပျော်စရာကောင်းပြီးတော့အဲ့ဒီလိုလုပ်ရတာကိုလည်းကြိုက်လို့ပါ။
မင်းကလေးငယ်တွေကိုလည်းကင်းတော့လူငယ်အဖွဲ့ကိုဝင်ရောက်ခွင့်ပေးတဲ့အတွက်အကိုရီမောင်တွေရှိတဲ့မိသားစုတွေအတွက်ပိုအဆင်ပြေစေတယ်လို့ကင်းတော့လူငယ်ကြီးကြပ်ရေးအဖွဲ့ကပြောပါရယ်ကင်းတော့လူငယ်အဖွဲ့ဝင်မင်းကလေးတွေလည်းယောက်ျားလေးတွေနီးတူအားလုံးလို့ရမှာဖြစ်ကြောင်းကင်းတော့လူငယ်အဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ Luke Rose ကပြောပါရယ်
There's always a difference between a boy and a girl but from the program
ယောက်ျားလေးတွေနဲ့မင်းကလေးတွေမတူကြပေမဲ့ဒီအစီအစဉ်မှာတော့ဘာမှခွဲမထားပါဘူးအားလုံးဟာယောက်ျားလေးတွေလိုပဲလုပ်ရမှာပါဘာမှအထွေထူးစီစဉ်ပေးမှာမဟုတ်သလိုအားလုံးအတူတူပဲလုပ်ကြရမှာပ
ါအမေရိကန်ကင်းတော့လူငယ်အသင်းမှာအဖွဲ့ဝင်1.3 million ကျော်ရှိပြီးဒါဟာ2000ခုနှစ်ကတည်းကစာရင်3ပုံ2ပုံအထိကျဆင်းသွားတာပါဒါကြောင့်2014ခုနှစ်ကစပြီးလိန်တူချင်းချစ်ခင်ကြိုက်နှစ်သက်သူတွေကိုပါအဖွဲ့ဝင်အဖြစ်လက်ခံခဲ့သလိုမနှစ်ကစပြီးတော့လိန်ပြောင်းထားသူတွေကိုပါလက်ခံခဲ့ပါတယ်အခုတော့ကင်းတော့လူငယ်အဖွဲ့ဝင်အရေးအတွက်ဟာဆယ်စုနှစ်တွေအတွင်းကျဆင်းလာတဲ့အတွက်မိန်းကလေးတွေကိုပါလက်ခံမဲ့အစီအစဉ်ဖြစ်လာတာပါWashington နေမြေကင်းတော့လူငယ်အသင်းကောင်စီအကြီးအကဲဖြစ်သူ Les Baron က
Today I think our program and what it offers both genders
ကျွန်တော်တို့ဒီအစီအစဉ်မှာမိန်းကလေးယောက်ျားလေးခွဲမထားပဲလူငယ်တွေအနေနဲ့သူတို့ဘဝမှာခက်ခဲတွေရင်ဆိုင်နေအောင်အခြေခံအတွေ့အကြုံတွေကိုသင်ကြားစေချင်တာပါခေါင်းဆောင်မှုကိုကျင့်တရားပိုင်ဆိုင်ရာပြုမှုနေထိုင်တဲ့ပုံစံယူသားမှုစတဲ့ဂုဏ်ယူရမယ့်ကျင့်ဝတ်စီကံပိုင်ဆိုင်ရာတွေကိုလေ့ကျင့်သင်ကြားပေးတော်မှာပါ
အခုခါမှာတော့မင်းကလေးကင်းတော့လူငယ်အသင်းဟာတခြားကင်းတော့လူငယ်အဖွဲ့တွေလိုပဲကင်းတော့လူငယ်ဝစ်ဆောင်ဝစ်ပြီးအာမန်အပြည့်နဲ့လေ့လာသင်ကြားနေကြပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တာပါ VOA American အတန်ရဲ့တနင်္ဂနွေညနေပိုင်းမြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင်
မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းရေးအမှန်တကယ်လုံးမှနိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးမှာဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအပေါ်မှာကုလသမဂ္ဂလူချွေးကောင်စီဆုံးဖြတ်ချက်အတိုင်းအလုံးစုံဆက်ပြီးကျင့်သုံးသွားမှာဖြစ်တယ်လို့ကာကွယ်ဝင်ကြီးမက်တစ်ကဒီကနေ့တနင်္ဂနွေနေ့စင်ကာပူနိုင်ငံခီးစဉ်ဆုံးသက်မှာပြောဆိုခဲ့တာဖြစ်ပါတယ်။ဂျော်ဒန်နိုင်ငံမှာတော့အစိုးရရဲ့ချွေတာရေးအစီအစဉ်ကိုထောက်နှက်ချီတဲ့ဂျော်ဒန်ပြည်သူတွေစနေနေ့ကစုယုံဆန္ဒပြခဲ့ကြပါတယ်။ဈေးနှုန်းတိုးမြင့်တာနဲ့အခွန်အခောက်တိုးကောက်ဖို့အပါအဝင်အစိုးရအသုံးစီချွေတာရေးအစီအမံတွေကိုအစိုးရကမကြခင်မှာပြုလုပ်ခဲ့တာပါ။ဝန်ကြီးချုပ်ယုံအနီဆန္ဒပြကြသူတွေကိုလူစုခွဲဖို့အဓိကယုတ်နှိမ်နင်းရေးရဲတွေကမျက်ရည်ယိုဖို့အသုံးပြုခဲ့သလိုဆန္ဒပြသူတွေနဲ့ရဲတွေအကြားယုံရင်ဆန်ကန်လည်းဖြစ်ခဲ့ပါတယ်။တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်တိုးကောက်ဖို့အရေးယူဆောင်ရွက်ဖို့အမေရိကန်ဘက်ကချင်းချောက်ထားတဲ့အတိုင်းလက်တွေ့ကျင့်သုံးလာရင်တော့နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေတက်ရောက်မှုရှိလာမှာမဟုတ်ဘူးလို့တရုတ်ကအမေရိကန်ကိုဒီကနေ့တနင်္ဂနွေနေ့မှာသတိပေးလိုက်ပါတယ်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးအငင်းပွားမှုကိုလျှော့ချနိုင်ရည်ရွယ်ပြီးအမေရိကန်ကုန်သွယ်ရေးဝန်ကြီးဝေဘာရော့စ်နဲ့တရုတ်ဒုတိယဝန်ကြီးချုပ်လီယူဟေတို့ရဲ့ဒီကနေ့ဘေကျင်းမြို့တော်ကတကြော့ပြန်ဆွေးနွေးပွဲပြီးတရုတ်ဘက်ကအခုလိုသတိပေးတာဖြစ်ပါတယ်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ပိုးရှိတယ်လို့သံသယဖြစ်သူလူနာ၅ဦးထပ်တွေ့ထားပါတယ်။ကွန်ဂိုရဲ့ဝါဂတာဒေသမှာဖျားနာနေတဲ့လူနာ၂ဦးနဲ့ဘီကိုရိုဒေသမှာလူနာ၃ဦးမှာအီဘိုလာပိုးရှိတယ်လို့ကွန်ဂိုကျန်းမာရေးတာဝန်ရှိသူတွေကသံသယရှိထားတဲ့အကြောင်း AFP သတင်းကစနေနေ့တုန်းကထုတ်ပြန်ထားတာဖြစ်ပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Zonyet ဖြစ်ပါတယ်။ VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းတူမီတာ16.25ရုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာကျမတို့ပြန်ဆုံကြအောင်ပါရှင်။ကျမမြသစင်အောင်ပါ။
This program has come to you from the Voice of America, Washington.
်